အခုတစ်ခါဖိလစ်ပိုင်နိုင်ငံကလက်ရှိနိုင်ငံရဲ့အခြေအနေတွေကိုတင်ဆက်ပေးပါဦးမယ်တရရှိမှာခင်ဗျာဖိလစ်ပိုင်နိုင်ငံမှာနိုင်ငံတော်ရဲ့ရေးပေါ်အခြေအနေကြီးညာချက်ကိုတမလဂရိုလီယာအရူယိုကနေကြီးညာခဲ့တာနဲ့ပတ်သက်ပြီးဒါမဲ့သတင်းပတ်သက်ကြရင်ဖိလစ်ပိုင်နိုင်ငံတရားရုံးချုပ်မှာကြားနာစစ်ဆေးဖို့ရှိပါတယ်ရှင်ထဲမှာပဲအစိုးရကိုဖြုတ်ချဖို့ကြိုးစားတယ်ဆိုတဲ့ဆွဆွဲချက်နဲ့အစိုးရဆန့်ကျင်သူတွေကိုတပုံထမှုနဲ့ဖမ်းဆီးနေတာဟာအခုဆိုလို့ရှိရင်အယောက်80လောက်ရှိလာနေပါပြီအဲ့ဒီအကြောင်းကို VOA သတင်းတော့ Nancy Emma Collins မနီလာမြို့ကနေသတင်းပေးပို့ထားတာလားကျွန်တော်ကဒီဆက်ပြီးတော့တင်ပြပေးမှာပါအစိုးရကိုဖြုတ်ချဖို့လျှို့ဝှက်ကြံစည်မှုနိုင်ငံတော်ပုံကံမှုဆိုတဲ့ဆွဆွဲချက်တွေနဲ့ဖိလစ်ပိုင်နိုင်ငံအမျိုးသားလူမျိုးရေးတွေကနေအင်္ဂါနေ့မှာလူတော်များများကိုဆွဲချက်တင်ခဲ့ပါတယ်အဲ့ထဲမှာအများစုကတော့လက်ဝဲယူဆရှိသူတွေပါတင်းလာနေတော့ကလူ16ယောက်ကိုဆွဲချက်တင်ခဲ့ပြီးအဲ့ထဲမှာလွှတ်တော်အမတ်6ဦးနဲ့စစ်သားတွေတော်တော်များများပါဝင်ပါတယ်သူတို့ထဲက2ယောက်ကိုတော့ဖမ်းဆီးထားလိုက်ပါပြီပြီးခဲ့တဲ့ပတ်တောက်ကြနေတော့ကဖိလစ်ပိုင်တမရဂရိုရီယာအရူယိုထုတ်ပြန်ကြေညာခဲ့တဲ့နိုင်ငံတော်ရဲ့ရေးပေါ်အခြေအနေကြေညာချက်ရဲ့စီမင်းတွေတိုင်းဆွဲချက်တင်ခံထားရတဲ့သူတွေကိုအရေးယူသွားမှာပါအစိုးရကိုဖြုတ်ချဖို့ပူးပေါင်းကြံစည်မှုနဲ့စ조사ကြတဲ့စစ်တပ်ထဲကလူတွေလက်ဝဲနဲ့လက်ရာယူဆရှိကြတဲ့အတိုက်ခံတွေကိုနှိမ်နှင်းလိုက်တာပါပဲလို့သမရဂလိုရီယာအရူယိုကဆိုပါတယ်ဖိလစ်ပိုင်ထက်လွတ်တော်ကလည်းဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီညွတ်တဲ့သမရရဲ့ရေးပေါ်ကြေညာချက်ကိုထောက်ခွင့်ပြုခဲ့ပါတယ်အထက်လွတ်တော်သဘာဝတိဖရန်ကလင်ဒရီလျန်ကဖမ်းဆီးနေတာတွေကိုရပ်ပြရမယ်လို့အခုလိုပြောပါတယ
် Arrest should stop because there is no basis for these arrests
ဖမ်းဆီးနေတာတွေရက်လိုက်တင်ပါပြီ။ဘာကြောင့်လဲဆိုတော့အခုလိုဖမ်းဆီးနေတာတွေဟာဘာမှလည်းချေချေမြင့်မြင့်မရှိပါဘူးလို့ဖိလစ်ပိုင်ထက်လွတ်တော်သဘာဝတိဖရန်ကလင်ဒရီလျန်ကပြောသွားခဲ့တာပါ။သမရအရိုယိုအနေနဲ့သူထုတ်ပြန်ခဲ့တဲ့နိုင်ငံတော်ရဲ့ရေးပေါ်အခြေအနေထုတ်ပြန်ချက်ဟာအနည်းဆုံးချိန်ဘလောက်ကြာမယ်ဆိုတာကိုမပြောသေးပါဘူး။လွတ်တော်ရရှိတွေကတော့လာမယ့်စနေနေ့ကျရင်အစိုးရကအဲ့ဒီကြေညာချက်အချိန်ဘလောက်ကြာမယ်ဆိုတာကိုတွက်ချက်စဉ်းစားပြီးတော့ဆုံးဖြတ်ပါလိမ့်မယ်လို့ဆိုပါတယ်